အမေရိကန်ပြည်တော်စုမှာဖရယ်အစိုးရကချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးဝေဖို့တမရဂျူးပိုင်နဲ့အစိုးရနဲ့အမေရိကန်လွှတ်တော်ကြားမှာသဘောတူညီမှုမရဘူးဆိုရင်တော့အမေရိကန်ပြည်တော်စုနဲ့ကမ္ဘာစီးပွားရေးအတွက်စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာကတ်ဆိုးကြီးချက်ကိုကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်ဗန္ဒာရေးဝန်ကြီးဂျနက်ယယ်လင်းကသတိပေးပါတယ်အမေရိကန်အစိုးရအတွက်အသုံးစရိတ်တွေဟာလာမယ့်ဂျွန်လအစောပိုင်းမှာပြတ်တောက်သွားနိုင်တယ်လို့ဗန္ဒာရေးဝန်ကြီးယယ်လင်းက ABC သတင်းဌာနနဲ့မေးမြန်းခန်းအတွက်မှဖြေဆွေးပါတယ်အမေရိကန်ဆူရအနေနဲ့ချေယူနိုင်တဲ့ပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 31.4 ထရီလီယံဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာသတ်မှတ်ပမာဏပြည့်သွားပြီးတဲ့နောက်ပိုင်းကျွေးမီတွေကိုပေးနိုင်မှုအတွက်အမေရိကန်ဗန္ဒာရေးဌာနအနေနဲ့အစွမ်းကုန်စွမ်းဆောင်ကြိုးပမ်းခဲ့ပေမဲ့သူတို့လုံနိုင်စွမ်းကဒါအကုန်ပါပဲလို့ဗန္ဒာရေးဝန်ကြီးယယ်လင်းကပြောပါတယ်အစိုးရအသုံးစရိတ်တွေမပေးနိုင်တော့တဲ့ရက်မကြခင်ရောက်လာတော့မယ်ဆိုပြီးတော့ဗန္ဒိုင်းဝန်ကြီးကသတိပေးပါတယ်ဒီအချက်တဲကြီးကိုကြော်လာနိုင်ဖို့ဆွေးနွေးဖို့အတွက်သမ္မတဘိုင်ဒန်ကတော့အင်ကာနီမှာလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကိုအိမ်ပြီးတော့ကိုဖိတ်ကြားထားပါတယ်အကန့်အသတ်ချွင်းချက်မထားဘဲနဲ့အစိုးရချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးပြီးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါလူမှုရေးအစီအစဉ်တွေနဲ့ဥရယာတီထိန်းချုပ်ရေးဆိုင်ရာအစိုးရရဲ့အသုံးစရိတ်တွေကိုဖြတ်တောက်ရမယ်ဆိုတဲ့သတ်မှတ်ချက်ထားပြီးတော့အစိုးရကြွေးမီယူနိုင်တဲ့ပမာဏကိုတစ်နှစ်တာတိုးမြှင့်လွှတ်တော်ကအောက်လွှတ်တော်ကနေပြီးတော့အတည်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်းဒါကိုအမေရိကန်စုရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကတော့ကန့်ကွက်ထားပါတယ်ခင်ဗျာ